မြန်မာနိုင်ငံတွင်းကအထည်ကျုပ်ဆက်ယုံနေတဲ့မှာတော့ပိတ်သိမ်းတာတွေလှုပ်သားလျှော့ချတာတွေကြောင့်အထည်ကျုပ်လှုပ်သား8000ကျော်လောက်အလုပ်လက်မဲ့ဖြစ်သွားပါတယ်။နောက်ထပ်ပိတ်သိမ်းတဲ့ဆက်ယုံတွေကလည်းရှိနေတာကြောင့်အလုပ်သမားတွေအနေနဲ့ဥပဒေအတိုင်းအကျိုးခံစား권ရဖို့ညှိနှိုင်းနေတယ်လို့အလုပ်သမားရဲ့ပြည်ထောင်စုဝန်ကြီးကပြောပါတယ်။ဒီကိုရိုနာဗိုင်းရပ်စ်ရဲ့တည်ရမှုကြောင့်အခုလိုမျိုးဖြစ်လာတဲ့အခြေအနေတွေကိုတော့ VOA သတင်းတော်ကိုစောထက်စူးစီးတင်ပြထားပါတယ်။
ကိုရိုနာဗိုင်းရပ်စ် COVID-19 တကမ္ဘာလုံးမှာကူးစက်ပြန့်နှံ့နေရတဲ့မြောက်တရုတ်ကုန်ကျန်းနဲ့လည်ပတ်နေရဲ့ပြည်တွင်းအထည်ချုပ်လုပ်ငန်းတွေအတွက်ကုန်ကျန်းခက်ခဲလာပြီးတချို့စိတ်ယုံတွေကတော့ပိတ်သိမ်းသွားပါတယ်။ထပ်ပြီးပိတ်သိမ်းတာတွေရှိနေတဲ့အတွက်အလုပ်သမားတွေနင်းလာမှုမရှိအောင်နီးလန်းရှာနေကြောင်းအလုပ်သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနပြည်အောင်စုဝန်ကြီးဦးသိန်းစွေကနေပြည်တော်မှာမတ်လ13ရက်တောက်ကြနေကပြောသွားပါတယ်။
ကိုပိတ်ဖို့စီစဉ်နေဆိုရယ်ဆက်ရုံ20လောက်ရှိတယ်လို့ ongoing process ကိုရှိတည်ပါတယ်အဲ့ဒါကိုလည်းပဲလူသုံးလုံးညီဆက်ပြီးမှဘယ်ဘာကြောင့်ပိတ်ကြလဲဘယ်ချိန်မှာပိတ်မှာလဲဒါတော့မှဥပဒေညီအကျိုးခံစားဝင်နေလို့ဘယ်လိုပဲဘယ်လိုလုပ်မလဲဆိုတာကိုသက်ဆိုင်ဌာနကတာဝန်ရှိတဲ့လူတွေညှိနှိုင်းနေပါဒါကိုလည်းပဲထုတ်ပြန်သွားမှာဖြစ်ပါတယ
် COVID-19 ရဲ့တက်ရောက်မှုကြောင့်ကုန်ပစ္စည်းအမှားမလာတော့တာကုန်ကျန်းပြတ်လတ်တာလုပ်ငန်းလည်ပတ်နေတဲ့မျိုးကိုစက်ပြီးမငှားတော့တာစသဖြင့်အခြေအနေမျိုးမျိုးရှိနေတာပါရန်ကုန်ကပကုန်းစက္ကူပေါင်းမှာယာယီပိတ်သိမ်းလိုက်တဲ့စက်ရုံက6ရုံ၊အပြီးပိတ်သိမ်းလိုက်တဲ့စက်ရုံက9ရုံ၊လုံသားအင်အားလျှော့လိုက်တဲ့စက်ရုံက3ရုံရှိပြီးလုံသား8000ကျော်လောက်အလုပ်ဆုံးရှုံးခဲ့ကြောင်းမြန်မာနိုင်ငံစက်မှုလက်မှုနဲ့ဝန်ဆောင်မှုလုပ်ငန်းပေါင်းစုံအလုပ်သမားသမဂ္ဂများအဖွဲ့ချုပ်အထွေထွေအတွင်းရုံမှုဦးသက်နေအောင်က VOA ကိုပြောပါတယ်။အလုပ်ရှင်အလုပ်သမားပြဿနာကိုကုန်ကျစရိတ်လက်တဲ့ဆိုရင်အကြောင်းရှာပြီးပိတ်ရဆိုရင်အစိုးရအနေနဲ့စနစ်တကျစီစဉ်သင့်ကြောင်းဒါတွေကိုလည်းမကြခင်လုပ်ဖို့ရှိရဲ့အလုပ်ရှင်အလုပ်သမားအစိုးရသုံးပွင့်ဆိုင်အစည်းအဝေးမှာစဉ်းစားသင့်ကြောင်းသူကပြောပါတယ်
။အဓိကကကျွန်တော်တို့ကဒီသုံးပွင့်ဆိုင်မှာပေါ့နော်။အဲဒီဆက်ရုံတွေတက်တဲ့အခါမှာစနစ်တကျပိတ်ဖို့လို့ပေါ့နော်။နောက်တစ်ခုကတော့ဒီအလုပ်ရှင်တွေရဲ့အခက်အခဲတွေကမှာမို့လို့ဒီအလုပ်သမားတွေနေနဲ့ဒီဆောင်ရွက်တဲ့ဒိဋ္ဌိမှောက်တာတွေဒီချိန်မှာမလုပ်ဖို့လို့ပါလို့ဆိုတော့ပိတ်ဖို့သွားလို့ရှိတယ်။
သမှုဆောင်လုပ်သားတွေဟာအ ਨੇ ဆုံးလောကလာသာတုံ့ပြန်တတ်မှတ်ပြီးကိုအစိုးရအလို့ရှင်နဲ့ညှိနှိုင်းတာတွေလုပ်နေချိန်မှာပဲအခုလိုအခြေအနေတွေကြောင့်ပုံပြီးခက်ခဲလာပါတယ်။ဒီရပိုင်းတွင်ပိတ်သိမ်းသွားတဲ့စိတ်ုံတွေကအလို့သမားတွေဟာတခြားအလို့တွေကိုကြောင်းရွှေ့နိုင်ဖို့ကြိုးစားနေကြပြီးမြဲအလို့လက်မဲ့ဖြစ်သွားသူတွေအားလုံးအလို့ပြန်ရမယ်အလားလာကတော့မရေရာလာပါဘူး။